နိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရအလုပ်သဘောချစ်ကြည်ရေးခီးစဉ်ဖြစ်ဒီကနေ့မနေ့ပိုင်းထွက်ခွာသွားပြီးဖြစ်ပါတယ်။နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိကြာမြင့်မဲ့ဒီခီးစဉ်အတွင်းမှာတရုတ်နိုင်ငံရဲ့သမ္မတရှီကျင်းပင်နဲ့နိုင်ငံအရေးဆွေးနွေးကြမှာဖြစ်သလိုတရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီများရဲ့အစိုးရခေါင်းဆောင်များဆွေးနွေးပွဲအတွင်းမှာလည်းမင်ကွန်းပြောမယ်လို့မြန်မာအစိုးရဘက်ကသတင်းတွေထုတ်ပြန်ထားပါတယ်။တောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဒီနှစ်ထဲမှာဒုတိယအကြိမ်မြောက်တွားရောက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီခီးစဉ်ပေါ်မှာပိုးပြီးတော့လူတွေကအာယုံထားပြီးစိတ်ဝင်စားမှုများနေပါတယ်။ဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်ပြည်ထနာနဲ့အတူနိုင်ငံတကာရဲ့ဖိအားပေးမှုကြုံနေရတာကြောင့်ဒီအခုတရုတ်ပြည်ခီးစဉ်ကိုပိုးပြီးတော့စိတ်ဝင်စားတယ်လို့ဆိုရမှာပါ။ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာနိုင်ငံရေးစီးပွားရေးနဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတရုတ်အစိုးရနဲ့ဆွေးနွေးစဉ်အတွင်းရခိုင်ပြည်နယ်အရေးဟာထိတ်ဆုံးကနေရှိနိုင်တယ်လို့မြမသတင်းပညာသိပ္ပံသင်တန်းရဲ့ညွှန်ကြားမှုဦးစိန်ဝင်းကသုံးသပ်ပါတယ်။
ရခိုင်ကိစ္စကဒီခီးစဉ်မှာထိတ်ဆုံးတန်းနေရပါတော့ဗောနော်။ဘာလို့လဲဆိုတော့ထွက်ပြေးသွားတဲ့လူတွေကိုပြန်လက်ခံဖို့အတွက်အောင်မြင်ဖို့အတွက်အဲဒါတရုတ်ကအခန်းကဏ္ဍအကြီးကြီးတာဗောနော်။တစ်ဖက်မှာလည်းဟိုအစိုးရဘက်ကပြောသလိုပါပဲဒီ responsibility to protect the R2P ဗောနော်။ R2P ကကြုံရနိုင်တဲ့အနေအထားရှိတယ်။အဲ့တော့ဒီတရုတ်ကလွှမ်းမိုးမှုရှိတာ။အဲ့တော့ဂျွန်ဆန်စုကြည်ဒီသွားတဲ့ခီးစဉ်မှာပဲအဲ့ဒါအကြီးကြီးတာဗောနော်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့မြမအရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားပေါ့လေဒီစီးပွားရေးပူးပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့ဆောင်ပေးတဲ့ခီးစဉ်ဖြစ်နေတယ်လို့မြင်တယ် OBOR စီမံကိန်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ယူနန်မန္တလေးရန်ကုန်ကြောက်ဖြူစီးပွားရေးစင်ကြံလမ်းကိစ္စကိုအဓိကဆွေးနွေးတာမျိုးဖြစ်နိုင်တယ်လို့မြင်တယ်အခုတော့ဒီခီးစဉ်မှာကျွန်တော်တို့စွန့်အင်ဆက်ဆက်နဲ့ဆောက်လို့ရေးဝင်ကြီးပါပါသွားတဲ့အခါကျတော့ဒီဆွေးနွေးမှုမျိုးဖြစ်လာနိုင်စရာအကြောင်းပုံများတယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့နှစ်နိုင်ငံအကြားမှာဟိုနိုင်ငံရေးအရပေါ့လေဒီမဟာဗျူဟာပေါ့ဖို့ဆက်ဆံရေးကိုပို့ပြီးအားကောင်းမှုရည်ရွယ်တဲ့ရည်မှန်းချက်ကလည်းပဲတပါးတည်းပါပြီးသားဖြစ်နိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့2019ခုနှစ်အတွင်းမှာဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတရုတ်ပြည်သူ့သမ္မတနိုင်ငံကိုဒုတိယအကြိမ်သွားတာဖြစ်နေတယ်။လွန်ခဲ့တဲ့တမိုင်းမှာပြန်ကြည့်လိုက်ရင်နိုင်ငံအကြီးအကဲတယောက်ဟာတရုတ်ပြည်သူ့သမ္မတနိုင်ငံကိုတစ်နှစ်ထဲမှာနှစ်ကြိမ်သွားတယ်ဆိုတာမတွေ့ရတဲ့လောက်ကိုရှားတယ်။အဲ့ဒီအခါကျတော့ဒီခီးစဉ်ကနိုင်ငံရေးရောစီးပွားရေးရောနှစ်နိုင်ငံဆက်ဆံရေးမှာဟိုအရေးကြီးတယ်။ငါပြော်မြောက်အရေးပါတဲ့ခီးစဉ်တစ်ခုလို့တော့ပြောလို့ရပါတယ
်။မြန်မာနိုင်ငံဟာတည်ငြိမ်အေးချမ်းပြီးတော့ဖွံ့ဖြိုးတိုးတက်မှုရှိဖို့အတွက်တရုတ်ဘက်ကလိုလားပါတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်နိုင်ငံရဲ့အဓိကစီမံကိန်းတစ်ခုဖြစ်တဲ့ One Belt One Road တရုတ်ပိုးလက်မစီမံကိန်းကြီးရဲ့မှာမြန်မာနိုင်ငံကအရေးပါတဲ့နယ်နိမိတ်အဖြစ်ရှိနေတာကြောင့်လည်းဖြစ်ပါတယ်။ဒါအပြင်လည်းရက်ဆိုင်ထားတဲ့မြစ်ဆုံစီမံကိန်းကိုတရုတ်နိုင်ငံဘက်ကပြန်လဲစတင်နေပါပြီ။ဒါကြောင့်ဒီခီးစဉ်အတွင်းမှာမြစ်ဆုံအရေးကိုဆွေးနွေးလာနိုင်စရာရှိပါသလား။မြန်မာသတင်းပညာသိပ္ပံသင်တန်းရဲ့ညွှန်ကြားမှုဦးစိန်ဝင်းရဲ့သုံးသပ်ချက်ကတော့
ဘယ်ဟာမှအလကားမရဘူးဆိုရိုးလိုပဲပေါ့နော်ဒီလိုအနေနဲ့နိုင်ငံကြီးကကာကွယ်မှုတွေပေးထားတဲ့အတွက်သူ့ဘက်ကလည်းပြန်လဲတောင်းဆိုတာတွေအဲသူ့ဘက်ကလည်းပြန်လိုချင်တဲ့ဟာတွေကရှိမှတိတ်ကြပဲအဲဒီမှာအဒီတဲမှာသူရဲ့ချီမန်ကင်းကြီးတွေသူရဲ့အကျိုးစီးပွားပေါ့နော်တရုတ်ကဒီတန်တရာဆိုင်ရာအကျိုးစီးပွားတွေအတွက်ကိုပါစဉ်းစားမှာစဉ်းစားပြီးတော့အဲ့ဒါတွေကိုဟိုပြန်ပြီးတော့ပြင်ပြတင်တာတွေရှိလာမှာပဲလေဒီဆောင်ကအဲ့ဒီတည်းမှာတိတ်တိတ်တပါမလားဆိုတာတော့ကျွန်တော်စောင့်ကြည့်ရမှာပေါ့
အခုဆိုရင်ရခိုင်ပြည်နယ်အရေးမှာဒီလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိခဲ့တယ်လို့အမေရိကန်နိုင်ငံကထုတ်ပြန်ထားသလိုကုလသမဂ္ဂအပါအဝင် EU နိုင်ငံတွေကလည်းတာဝန်ရှိတဲ့စစ်ဖက်ထိတ်တန်းခေါင်းဆောင်တွေအပေါ်အရေးယူဆက်ဆံမှုတွေချမှတ်ထားပါတယ်ဒါကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြန်မာနိုင်ငံအတွက်တရုတ်ရဲ့ရည်တည်ချက်ဟာအလွန်အရေးပါနေပါတယ်အထူးသဖြင့်ကတော့မြန်မာအခက်တရုတ်အချက်ဖြစ်နေပါပြီလား
ဟုတ်ကျွန်တော်တို့2012မြန်မာတကားဖွင့်တဲ့အခါကျတော့ကမ္ဘာနဲ့ဆက်ဆံတဲ့ကမ္ဘာပို့ပြီးတော့လမ်းပွင့်လာခဲ့တဲ့ဆက်ဆံမှုတွေရှိလာခဲ့တယ်အရင်ကတရုတ်ကထီအောက်မှာလုံလုံလာလာပြည်တာကနေပြီးတော့မြန်မာအတွက်ရွေးစရာတွေပေါ်တဲ့အနေအထားရှိခဲ့တာပေါ့နော်ဒါပေမဲ့အခုလိုမျိုးနိုင်ငံရေးအခြေအနေမှာကျတော့တရုတ်ကိုပြန်အားကိုးရတဲ့အနေအထားတရုတ်နဲ့ရုရှားပေါ့ဟိုလမ်းကြောင်းအဟောင်းကိုပြန်ကတ်သွားတဲ့သဘောရှိတယ်။သို့တော်လည်းပဲအရင်တော့လိုအနေထားတော့လုံးလုံးမရောက်သေးပါဘူး။အဲ့ဒီဟာကတရုတ်အတွက်အတားရသလားဆိုတော့တရုတ်ဘက်ကကြည့်လို့ရှိရင်သူကဒါသူကကောင်းတဲ့အချက်လို့သူကတော့တွက်မှာပဲ
။မြန်မာသတင်းပညာသိပ္ပံရဲ့သင်တန်းညွှန်ကြားရေးမှု ဦးစိန်ဝင်းသုံးသပ်သွားတာပါရှင်။အခုဆိုရင်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့စီးပွားရေးငြိမ်းချမ်းရေးနဲ့အတူနိုင်ငံရေးတွေမှာပါလွှမ်းမိုးမှုဟာပိုးပြီးတော့မြင့်တက်လာနေတယ်လို့မြမရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကလည်းမြင်ပါတယ်
။2030ရွေးကောက်ပွဲနောက်ပိုင်းပေါ့လေတရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာနိုင်ငံရေးအရလွှမ်းမိုးမှုကအတန်တိတ်ပေါ့လေကျဆင်းလာတဲ့သဘောမျိုးတော့တွေ့ရတယ်။ဒါပေမဲ့စက်တလောပေါ့လေအခုကျွန်တော်တို့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဒီရခိုင်ပြည်နယ်အကြက်တဲကိုအကြောင်းပြုပြီးတော့မြမနိုင်ငံရေးအပေါ်မှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုဟာမြင့်တက်လာတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပါဝင်အနောက်အုပ်စုနိုင်ငံတွေအနေနဲ့လက်ရှိမြမနိုင်ငံအရေးကိုချင့်ကပ်စဉ်းစားပုံဖော်တဲ့နေရာမှာအမျှော်မြင်ရှိရှိနဲ့ဆောင်ရွက်ဖို့အရေးကြီးတယ်လို့ကျွန်တော်ကတော့အဲ့လိုတုံ့ပြန်ချင်ပါတယ
်။ဒါကတော့တုံ့ရကြတရုတ်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့တုံ့တက်ချက်တချို့ကိုနားဆင်ကြရတာပါရှင်။တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီခေါင်းဆောင်များရဲ့အစီအမင်းစီနီဆွေးနွေးပွဲကိုမြန်မာနိုင်ငံကပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးတန်းထိပ်နဲ့အဖွဲ့လဲသွားရောက်ပြီးတော့တက်နေတာဖြစ်ပါတယ်။မကြသေးခင်ရက်ပိုင်းကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတရုတ်နိုင်ငံကိုအလဲပတ်သွားရောက်ခဲ့တာဖြစ်ပြီးဒီခီးစဉ်အတွင်းမှာတရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ဆုံပြီးတော့မြမအရေးဆွေးနွေးခဲ့ပါတယ်ရှင်။